မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့အချိန်မှာပဲတကယ့်ကိုကင်တွယ်ဖြစ်ရှင်းရမယ့်လုပ်ငန်းတရက်ကတော့ရှိနေတော့မယ်လို့အမေရိကန်သမ္မတအိမ်ဘျူရိုအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်ကပြောလိုက်ပါတယ်။ဒါကတော့မြန်မာနိုင်ငံအတွင်းလူမျိုးရေးအကြံဖက်မှုတွေကိုလည်းဘလို့ကြော်လွှားမလဲဆိုတာနဲ့လူနည်းစုလူမျိုးတွေကိုဘလို့အကာအကွယ်ပေးသွားမလဲဆိုတာလို့ဖြစ်ပါတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲတိုးတက်မှုတွေဆက်ရှိနေသမျှတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အခိုင်အမာဖြစ်လာဖို့နဲ့ဒေသရင်းခေါင်းဆောင်မှုဖြစ်လာစေဖို့လည်းအမေရိကန်ပြည်ထောင်စုကအကူအညီပေးသွားမယ်လို့အာမခံပြီးတော့ပြောခဲ့ပါတယ်။အပြည့်စုံကိုတော့ကိုသားညိုဦးကပြောပြပေးမှာပါရှင်
။မြန်မာနိုင်ငံတွင်းပြုပြင်ပြောင်းလဲမှုတွေကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာဆွေရသမ္မတဦးသိန်းစင်နဲ့ရောအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့ပါအနီးကပ်ပူးပေါင်းဆောင်ရွက်နေပြီးတော့တိုးတက်မှုတွေဆက်ဖြစ်လာစေဖို့အကူအညီတွေပေးသွားဖို့လည်းရှိတယ်ဆိုပြီးသမ္မတရဲ့အမျိုးသားလူမျိုးရေးကောင်စီအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်ကပြောသွားပါတယ်။အရှပစိဖိတ်ဒေသဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့အနာဂတ်မူဝါဒတွေနဲ့ပတ်သက်ပြီးတော့ဝါရှင်တန် DC ဂျော့ချ်တောင်းတက္ကသိုလ်မှာမနေ့ကဆူဇန်ရိုက်စ်မိကွန်းပြောဆိုတဲ့အထက်အရှပစိဖိတ်ဒေသတလွှားအမေရိကန်နိုင်ငံကြီးမူဝါဒတွေကိုရှင်းလင်းပြောဆိုရမှာမြန်မာနိုင်ငံအခြေအနေကိုပါထည့်သွင်းပြောသွားတာပါ။အရှဒေသတလွှားကဒီမိုကရေစီခိုင်မာဖြစ်ထွန်းရေးမှာတကယ်လုပ်မယ်ဆိုရင်အချိန်တိုအတွင်းဖြစ်နိုင်ခြေရှိတယ်ဆိုတာကိုမြန်မာနိုင်ငံဥပမာထားပြီးတော့ဆူဇန်ရိုက်စ်ကပြောသွားခဲ့ပါတယ
်။ In the early years of this new century,We must help consolidate and expand democracy across Asia to enable more and more people to participate fully in the political life of their countries.
ပြည်သူတွေကိုနိုင်ငံကြီးပွားမှာပိုပြီးပါဝင်ပတ်သက်လာနိုင်မှုအတွေ့အာရှတစ်လွှာဒီမိုကရေစီခိုင်မာကျေပြန့်လာစေဖို့အခုရာစုနှစ်အစောပိုင်းကတည်းကအမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်နေပါတယ်။မြန်မာနိုင်ငံမှာတွေ့ရတဲ့လျှင်မြန်တဲ့အပြောင်းအလဲတွေဟာနှစ်နှစ်အတွင်းမှာတင်တကယ့်ကိုဖြစ်နိုင်အောင်လုပ်နိုင်ကြည့်ရှိတယ်ဆိုတာကိုတက်တည်ပြလိုက်တာပါပဲမြန်မာနိုင်ငံဟာစစ်ဆိုးရအောင်မှအထူးကြံဖြစ်ခဲ့ပြီးတုံ့လှုပ်စရာလူအခွင့်အရေးချိုးဖောက်မှုတွေလည်းရှိခဲ့ပါတယ်သမ္မတဥပမာသမ္မတတာဝန်ယူတဲ့အချိန်မှာဒေါ်အောင်ဆန်းစုကြည်ဟာ14နှစ်ကြာနေအိမ်ကျေကျုပ်ကြာခံနေခဲ့ရတာပါကိုစန္ဒာကိုထုတ်ဖော်ခဲ့ကြလို့လေမြန်မာနိုင်ငံသားတွေယာနဲ့ချီပြီးအကျဉ်းကျခံခဲ့ကြရပါတယ်မြန်မာကောင်းဆောင်တွေနေနဲ့တခြားလမ်းမရွေးသမျှတော့ကြီးမားတဲ့စီးပွားရေးပိတ်ဆို့မှုအောက်မှာနိုင်ငံတကာရဲ့ဝိုင်းပယ်မှုကိုခံခဲ့ရတာဖြစ်ပါတယ်
မြန်မာနိုင်ငံတွင်းနိုင်ငံရေးကျင်းသားတွေလွတ်လာတာအပါအဝင်ပြုပြင်ပြောင်းလဲမှုတွေရှိလာတာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာဒီမိုကရေစီရေးအတွက်မြန်မာတာဝန်ရှိသူတွေနဲ့အနီးကပ်ထိစပ်ပြီးတော့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်ဒီလာမယ့်2015ခုနှစ်ရွေးကောက်ပွဲကိုလည်းယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတရားဖြစ်စေဖို့အကူအညီတွေပေးသွားဖို့ရှိတယ်လို့ပြောပါတယ်ဒါပေမဲ့လို့အခုလိုမျိုးအပြုသဘောဆောင်တဲ့အပြောင်းလဲတွေကြားမှာပဲမြန်မာအနေနဲ့အရေးတကြီးကင်တွယ်ဆောင်ရွက်ရမယ့်ပြဿနာတရားရှိသေးတာကိုလည်းသူကထောက်ပြပါရတယ်။ဒါကတော့လူမျိုးရေးတင်မာမှုတွေပါ
။ There's still a great deal of work ahead before Burma fully transitions to democracy. The challenge of overcoming ethnic tensions and violence and
မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီစနစ်ကိုလုံးဝအသွင်မပြောင်းနိုင်ခင်မှာအကြီးအကျယ်ကိုလှုပ်ဆောင်စရာတွေရှိပါသေးတယ်။လူမျိုးရေးတင်မာမှုနဲ့အကြမ်းဖက်မှုတွေကိုဘယ်လိုကျော်လွှားမလဲ။ရိုဟင်ဂျာလိုအားနည်းတဲ့လူနည်းစုတွေကိုဘယ်လိုအကာအကွယ်ပေးသွားမလဲဆိုတာကိုစဉ်ဆက်မပြတ်စောင့်ကြည့်သွားဖို့လိုပါတယ်။တိုးတက်မှုတွေဆက်ရှိသွားရင်တော့သမ္မတအိုဘားမားရဲ့သမ္မတတက်တန်းအကုံပိုင်းမှာမြန်မာနိုင်ငံအနေနဲ့အလားအလာကောင်းတဲ့ပေါ်ထွန်းစာဒီမိုကရေစီနိုင်ငံအနေနဲ့ဒေသတွင်းခေါင်းဆောင်မှုတရားအဖြစ်ခိုင်ခိုင်မာမာတည်ဆောက်နိုင်ဖို့ကျမတို့အကူအညီတွေပေးနိုင်ဖို့လည်းမျှော်လင့်ထားပါတယ်။
မြန်မာနိုင်ငံအနေနဲ့ပြည်ပြင်ပြောင်းလဲရေးမှာလှမ်းလာတဲ့ခြေလှမ်းတလှမ်းချင်းလိုက်အမေရိကန်ပြည်ထောင်စုအနေနဲ့ကလည်းတုံ့ပြန်ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးအစောပိုင်းကာလတွေကတည်းကအမေရိကန်တာဝန်ရှိသူတွေကကတိပြုခဲ့ပါတယ်။ဒါကြောင့်လည်းပဲမြန်မာနိုင်ငံပေါ်ဆက်ဆံရေးဟာအမေရိကန်အနေနဲ့အရင်နဲ့မတူဘဲနဲ့ပိုပြီးတော့နီးနီးကပ်ကပ်ဆက်ဆံလာခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒေသအတွင်းကကျန်းမာရေးလူမှုရေးနဲ့ရပ်ဖက်အခွင့်အရေးဆိုင်ရာတိုးတက်ကောင်းမွန်လာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုရှင်းလင်းသွားရင်းနဲ့ဒီလိုမျိုးကိစ္စရက်တွေမှာအမျိုးသမီးတွေပို့ပြီးတော့ပူးပေါင်းပါဝင်လာနိုင်ဖို့အမေရိကန်ပြည်ထောင်စုရဲ့ကူညီကြိုးပမ်းမှုကိုလည်းဆူဇန်ရိုက်စ်ကပြောသွားပါတယ်
။ In Burma, Cambodia, Laos, Thailand and Vietnam, we're involving more women.
မြန်မာ၊ Cambodia, Laos, Thailand နဲ့ Vietnam နိုင်ငံတွေမှာသူတို့တိုင်းပြည်တွင်းကသဘာဝအရေးမြစ်တွေ၊ကပ်ဘေးအကျအတဲတွေကိုပုံမိုကင်တွယ်စီမံနိုင်ဖို့၊ပညာရေးပြုပြင်ပြောင်းလဲမှုတွေမြင့်တင်ဆောင်ရွက်နိုင်ဖို့စာနာရိတ်ခါဖူလုံရေးတိုးမြင့်ဆောင်ရွက်နိုင်ဖို့အဲ့ဒီကိစ္စတွေမှာအမျိုးသမီးတွေပိုပြီးပါဝင်ဆောင်ရွက်လာအောင်ကျမတို့အကူအညီတွေပေးနေပါတယ်
။ဆက်စုနှစ်တွေအတွင်းမှာပထမဆုံးချိန်အမေရိကန်သမ္မတတူရဲ့ခီးစဉ်ဖြစ်တဲ့သမ္မတဥပမာဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းမှာပဲမြန်မာနိုင်ငံကိုတမိုင်းဝင်ခီးလာရောက်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအားပေးပြောကြားရင်းနဲ့အဲ့နောက်ပိုင်းဒီနှစ်အစပိုင်းမှာပဲအမေရိကန်ရဲ့ဒဏ်ခတ်မှုအတော်များများကိုလည်းရှော့ပေးခဲ့ပါတယ်။သမ္မတဥပမာဟာဆိုလို့ရှိရင်ရှီအာရှဒေသကို ခုနှစ်သွားမဲ့ခီးစဉ်ကိုပြည်တွင်းမှာဖြစ်နေတဲ့ဒီဗန္ဓာရေးပြဿနာတွေကြောင့်ယာယီရွှေ့ဆိုင်းခဲ့ရပါတယ်။အခုဒီလာမယ့်နှစ်ဧပြီလကျရင်တော့သမ္မတဥပမာဟာအဲ့ဒီအာရှခီးစဉ်ကိုပြန်စားဖို့စီစဉ်ထားတယ်လို့လဲ Miss Rice ကအဲ့ဒီမိကုန်းထဲမှာထည့်သွင်းပြောသွားပါတယ်ခင်ဗျာ။